ါရှင် VOA American တိုင်းရဲ့စနေညတိုင်းရင်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ American ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်နဲ့ကလေးကျွဲတထေးကြီး Donald Trump ကိုအခုရွေးချယ်တင်ပြလိုက်ကြပါပြီ။သူကဆိုလို့ရှိရင်နိုင်ငံရဲ့အုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုဂ္ဂိုလ်တူလည်းမဟုတ်ပါဘူး။မြန်မာအပါဝင်အာရှနိုင်ငံတွေနဲ့လည်းအလှမ်းဝေးတဲ့သူတယောက်ဖြစ်ပါတယ်။အဲ့တော့ကျမတို့ဒီနေ့ဆွေးနွေးမှာကတော့ American ပြည်ထောင်စုနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးပေါ့နော်။အနာဂတ်ဆက်ဆံရေးမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာကိုသုံးသပ်ပြီးတော့ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီနေ့ကျမဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒေါက်တာတင့်စွေအင်ဒီယားနာဟိုဖို့အင်ဒီယားနာပြည်နယ်မှာနေပါတယ်အမေရိကန်ပြည်ထောင်စုမှာနေပါတယ်နောက်တစ်ယောက်ကတော့ဦးအောင်သူငင်းအကဲခတ်ပုဂ္ဂိုလ်ဖြစ်ပါတယ်နောက်တစ်ယောက်ကတော့ကျမတို့88အဲပွင့်လင်းအဖွဲ့အစည်းကကိုမြအေးကိုဖိတ်ကြားထားပါတယ်ဆရာတို့ရှိပါပြီလားရှင်အားလုံ
းဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါတယ
်ကျွန်တော်အောင်သူငင်းမှာ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုမြအေးရောရောက်ပါပြီလား
ဟုတ်ကဲ့ကျွန်တော်ရှိပါတယ်ဟုတ်ကဲ့ရှိပါတယ်ခင်ဗျာဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလို့အချိန်ပေးပြီးတော့ကျမတို့နဲ့ဘာရောက်ဝင်ရောက်ဆွေးနွေးပေးရတဲ့အတွက်လေအဲ့တော့ဟိုဆရာတင့်စီကနေစပြီးတော့ဆရာတင့်စီကတော့လက်တွေ့ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိနေတဲ့လူဆိုတဲ့ခါကြတော့ဒီအရင်ဒီဟိုဒီစစ်အစိုးရအဆက်ဆက်ပေါ့နော်မြန်မာနိုင်ငံစစ်အစိုးရအဆက်ဆက်ဒီမိုကရေစီနဲ့လူ့အခွင့်အရေးမှာအမေရိကန်ပြည်ထောင်စုကအမြဲတမ်းအားပေးထောက်ခံကူညီခဲ့တာပါဟိုအထူးသဖြင့် Republican သမ္မတတွေလက်ထက်မှာလည်းလုပ်ခဲ့တယ် Democrat သမ္မတဆိုလို့ရှိရင်တော့ Bill Clinton လက်ထက်ပေါ့နော်အခုနောက်ပိုင်းဒီသမ္မတ Obama အစိုးရလက်ထက်မှာလည်းထိတွေ့ဆက်ဆံရေးမှုဆိုပြီးတော့ဒီမြန်မာနိုင်ငံနဲ့ဆက်ဆံရေးအောင်မြင်မှုကိုသူ့ရဲ့နိုင်ငံသားရေးဝါဒအောင်မြင်မှုတရအနေနဲ့အမြဲတမ်းနမူနာပြပြီးတော့သူကဟိုဒီနိုင်ငံတကာအလဲမှာသူထုတ်ဖော်ပြောဆိုနိုင်ခဲ့တာပေါ့နော်ထုတ်ပြီးတော့ကြွားနိုင်ခဲ့တာပေါ့နော်အဲ့တော့အခုလာမယ့်ဒီသမ္မတတိဒေါ်နယ်ထရန့်ရဲ့လက်ထက်မှာဆရာဦးတင့်စွေအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင်မြန်မာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပဲဖြစ်မလားပို့ပြီးတိုးတက်ဖို့ရှိမလားရှင
်ဟုတ်ကဲ့ဒေါ်နယ်ထရန့်ဆိုတဲ့ဟိုပုဂ္ဂိုလ်တူချင်းရဲ့ဘယ်တော့မှန်းဆရတာတော့တော်တော်ခက်ခဲဆုံးပုဂ္ဂိုလ်တယောက်ပဲတကွာလို့မှတော့မှပြောရမှာပေါ့နော်အဲဒါပေမဲ့သူနောက်ခံပြုတဲ့ Republican Party အနေနဲ့ဆိုရင်တော့ကျွန်တော်တို့ဟိုထူးခြားစရာတိတ်မရှိဘူးခင်ဗျနောက်တစ်ခုကအမေရိကန်ပြည်ထောင်စုကြီးတစ်ခုလုံးနဲ့ကြည့်ရင်လည်းပဲဗမာနိုင်ငံလိုနိုင်ငံလေးတစ်ခုပေါ်မှာထားတဲ့နိုင်ငံရေး policy ဟာအများကြီးပြောင်းရမရှိဘူးလို့ယူဆပါတယ်သို့တော့ခုနကျွန်တော်တင်ပြဆိုတော့ Donald Trump ကထူးခြားတဲ့ပုဂ္ဂိုလ်ဆန်းပြားတဲ့ပုဂ္ဂိုလ်ဖြစ်တယ်သူရဲ့ရွေးကောက်ပွဲ campaign မှာပြောတဲ့ပြောဆိုချက်တွေအရာဆိုရင်သူဦးစားပေးတဲ့နိုင်ငံသားရေးထဲမှာကျွန်တော်တို့နဲ့ဆိုင်တာဆိုလို့ဟလာတရုတ်ပြည်သူသမ္မတနိုင်ငံနဲ့ဆိုင်တယ်တရုတ်နိုင်ငံနဲ့ဆိုင်နေတယ်။အဲတရုတ်နိုင်ငံကိုသူဘာလို့မလဲလဲကျွန်တော်တို့ဒီနေ့အချိန်ပေါ့တိတိကျကျမသိသေးဘူး။တခုအပြောင်းလဲလုပ်ရရင်ကျွန်တော်တို့လည်းပဲဟိုရောင်းပြန်ရိုက်ခံရနိုင်တယ်လို့ယူဆပါတယ်။အထူးသဖြင့်ကတော့သူကဟိုစီးပွားရေးနဲ့ကုန်သွယ်ရေးကိစ္စကိုပို့ပြီးဦးစားပေးတယ်အဲ့တော့တရုတ်ပြည်ကလည်းစီးပွားရေးကုန်သွယ်ရေးကိစ္စတွေမှာတစုံတရာပြောင်းလဲလို့ရှိရင်တရုတ်ကလည်းပဲဟိုဘာပြန်ပြန်ပြီးပြုလုပ်လဲအဲ့ပြန်ပြန်မှုတွေနဲ့ဒီဘက်ကဆောင်ရွက်ချက်တွေအပေါ်မှာကျွန်တော်တို့ရဲ့ရိုက်ခတ်ခံရနိုင်တယ်လို့ယူဆပါတယ်။ကျန်တဲ့ဟဲ့လားနိုင်ငံတကာထောက်ကူရေးနှစ်နိုင်ငံတန်းငင်းတန်းငင်းတပငင်းဆက်ဆံရေးကိစ္စတွေကတော့သူပြောင်းကြရမရှိဘူး။ဒါပေမဲ့တစ်ချက်ရှိတာကဒီပြီးခဲ့တဲ့ဟိုအိုဘားမားလက်ထက်မှာထိတော်အချာနဲ့တောင်းအချာပိုင်းကိုအာရုံစိုက်မှုကနေဒေါ်နယ်ထရန့်ဘာလို့မလဲလဲကျွန်တော်တို့မသိသေးတော့အဲ့ဒါလည်းပဲပြောခဲ့ပေးတဲ့အနေထားလို့ကျွန်တော်မနာမအဲ့လိုသုံးသပ်ပြရစို့
ဟုတ်ကဲ့ပါအဲကိုအောင်သူငိမ့်အနေနဲ့ရောဘယ်လိုသုံးသပ်လို့ရပါလဲရှင်ဒီဒေါ်နယ်ထရန့်လက်ထက်မှာဟိုမြန်မာနိုင်ငံအထူးသဖြင့်ဟိုဒီအစ်တောင်အရှာနိုင်ငံတွေနဲ့ဆက်ဆံရေးပေါ့နော်သူကအာဆီယံဟိုတောင်မှစကားထဲမှာထည့်မပြောတဲ့အခါကျတော့မြန်မာနိုင်ငံဆိုတာတော့နည်းနည်းလေးပို့ပြီးအလှမ်းဝေးလိမ့်မယ်ထင်တယ်သူ့အတွက်ကလေအဲ့တော့ကျမအနေနဲ့စိတ်ပူတာပေါ့ဥပမာ USAID တို့ဘာလို့ဒီနိုင်ငံသားရေးဆက်ဆံရေးနဲ့ပတ်သက်တဲ့ဒီအထောက်အပံ့တွေဘာတွေသူစိတ်ဝင်စားပါမလားနောက်တစ်ခုကဒီသူကပြည်ရင်းရေးကိုပဲဇောင်းပေးနေတာများလေတော့မြန်မာနိုင်ငံလိုနိုင်ငံမျိုးကိုလှည့်တော့မှကြည့်ပါမလားလို့စိတ်ပူနေတဲ့လူတွေရှိပါတယ်ကိုအောင်သူငင်းအဲ့တော့ဘယ်လိုများသုံးသပ်လို့ရပါလဲရှင်
ဟိုဆွေးနွေးကျင်တာကတော့ဒီဒေါ်နယ်ထရန့်ပြက်လာတဲ့အခါမှာသူ့ရဲ့အခြေခံရည်တည်ချက်ပေါ့နော်ဆိုတော့သူကဘယ်မှာထိုင်လာလဲဆိုတဲ့အခါကျတော့ First America ပေါ့သူ့ရဲ့ပြည်တွင်းရေးကိုပဲဦးစားပေးမယ်ဆိုတဲ့အပေါ်မှာထိုင်လာပါတယ်အဲ့တော့သူကပြင်ပမှာမလိုလားအပ်တဲ့ဝန်ဘိုးတွေကိုစိတ်မထမ်းနိုင်တော့ဘူးဆိုတဲ့အနေအထားမျိုးလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့အဲ့လိုအနေအထားမျိုးမှာတော့ကျွန်တော်မြင်တာကအပြင်မှာရောက်နေတဲ့ဒီ American ရဲ့ဒီတချို့ကိစ္စတွေကိုပြန်ဆုတ်လိုက်မယ်လို့ဟိုသုံးသပ်နိုင်တယ်လို့ထင်ပါတယ်အဲ့တော့တပြိုင်နက်တည်းမှာပဲသူ့ရဲ့အခုရက်တရာလုံးမဲ့အစီအစဉ်တွေလည်းတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဘာတွေထူးထူးခြားခြားပါလာလဲဆိုတဲ့ခါကျတော့ဒီအမေရိကန်မှာရှိတဲ့ရင်းနှီးမြှုပ်နှံမှုကိုအပြင်ကိုထွက်သွားတဲ့ဒီ NAFTA ဒီမြောက်အမေရိကတိုက်ဒီစီးပွားရေးကုန်ဆွဲစာချုပ်တွေပေါ့ဆိုတော့ဒါတွေကနေထွက်မယ်နောက်တစ်ခါ TPP ပေါ့ကျွန်တော်တို့ Trans Pacific Partnership ဒီကျွန်တော်တို့ဒီ Pacific ဖြတ်ကျော်တခြားနိုင်ငံတွေနဲ့မဟာမိတ်လုပ်တဲ့ကိစ္စတွေဆိုတော့ဒီကနေပြီးတော့ပြန်ဆုတ်မယ်ဆိုတော့သုံးသပ်ချက်တွေရှိပါတယ်ဆိုတော့အဲ့တော့အဲ့ဒီအပေါ်မှာဘာဖြစ်လာနိုင်သလဲဆိုတဲ့အခါကျတော့ကျွန်တော်တို့ဟိုဂျပန်တို့နောက်တစ်ခါကျတော့ကျွန်တော်တို့အင်ဂျင်ချင်းဖြစ်တဲ့တရုတ်နိုင်ငံပေါ့နော်စသဖြင့်ဒီအပေါ်မှာစီးပွားရေးအရရက်ခတ်မှုတွေအများကြီးရှိလာနိုင်ပါတယ်ဆိုတော့အဲ့တော့အနေအထားရတော့ကျွန်တော်သုံးသပ်တာကဒီဟိုတရုတ်နိုင်ငံရဲ့လက်ရှိလက်စီးပွားရေးအရအင်အားကြီးလာတဲ့အနေအထားမှာဒီလိုအမေရိကန်ကသူ့ရဲ့ဒီဘုံနေမြဲကြားနေမြဲပေါ့နော်ဒီအာရှမှာလုံခြုံရေးစီဝါရေးဒီလိုအခန်းကဏ္ဍတွေကိုရှော့လိုက်မယ်ဆိုရင်တရုတ်ကပို့ပြီးတော့အရေးပါသွားနိုင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံအရေးကလည်းဒီတရုတ်ရဲ့ဒီဟာအောက်မှာပဲထပ်ပြီးတော့စဉ်းစားနိုင်မယ်အနေအထားရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဆရာဦးတင့်စီပြောတာနဲ့ဟိုဥစားပေါ့ရောင်းပြန်ဟပ်ပါတယ်အဲ့တော့ကိုမြာကြီးအနေနဲ့ရောကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ပတ်သက်လာလို့ရှိရင် American ပြည်အောင်စုကအငြင်းတန်းထိတ်ဆုံးကနေပြီးတော့ဟိုဘုံရောက်ပန့်ပိုးပေးတာအပြစ်ကူညီတာတွေရှိခဲ့ပါတယ်အဲ့တော့မြန်မာနိုင်ငံမှာလည်းဘာပဲပြောပြောအထိုက်အတန့်ဒီမိုကရေစီဘက်ကိုဟိုဦးတည်နေတဲ့အစိုးရလည်းတက်လာပြီဆိုတဲ့အခါကျတော့ဒီလိုမျိုးဟိုရှိနေစေဥပမာနိုင်ငံရေးကျင်းသားတွေမလွတ်သေးတာတွေနည်းနည်းပပကြံနေသေးတယ်ပြီးတော့လူနည်းစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဟိုပြောတာဆိုတာဖြည့်အားပေးတာတွေကိုဟိုဒေါ်နယ်ထရမ့်လက်ထက်မှာရှိလာနိုင်တယ်လို့သုံးသပ်လို့ရပါလားရှင
်အဓိကကကျွန်တော်တို့မြန်မာနိုင်ငံကြီးအကြောင်းလဲမှာအမေရိကပေါ့နော်အမေရိက Republican တမနာပဲဖြစ်ဖြစ်ဒီမိုကရေစီတမနာပဲဖြစ်ဖြစ်အားလုံးကဆန်နှုံးတွေပုံမှာတိုင်းတာပြီးတော့မှကျွန်တော်တို့နိုင်ငံကို support လုပ်ပေးခဲ့တယ်ပေါ့ဒီမိုကရေစီအင်အားစုတွေပေါ့နော်ဟောဒေါ်နယ်ထရမ့်ကတော့ဆရာဦးတင့်စေပြောသွားလို့လဲခံမှန်းခဲ့ပါတယ်ဒါပေမဲ့မဲဆွယ်စီကာလာပြောတဲ့ကိစ္စအတိုင်းနဲ့ရည်ရည်အားစမှာဒီမှာလောက်သွားမယ်ကိစ္စအတီကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ချုပ်ပြီးပြောရမယ်ဆိုလို့ရှိရင်သူ့အကျိုးသူ့နိုင်ငံအကျိုးစုအောင်သူကြည့်မယ်ဆိုပေမဲ့လည်းအမေရိကန်ဟာငကူရှိပြီးတာကပောင်းမဩစာစွမ်းမှုတော့ချက်ဆင်းခံလိမ့်မယ်လို့ကျွန်တော်မထင်ဘူးရဒါတစ်ချက်ပေါ့နော်အဲ့တော့ဒီနေရာမှာပြောချင်တာဟုတ်ပါတယ်ရှေ့ကပြောသွားတဲ့အတိုင်းပဲတရုတ်နဲ့အမေရိကရဲ့ဆက်ဆံရေးပေါ်မှာမူတည်ပြီးမြန်မာနိုင်ငံအပေါ်မှာအမေရိကန်ဆက်ဆံရေးတည်ရှိလိမ့်မယ်လို့ကျွန်တော်ထင်တယ်။မြန်မာနိုင်ငံတနိုင်ငံရဲ့အကျိုးစီးပွားအနေနဲ့တော့အမေရိကန်ရဲ့အကျိုးစီးပွားဘာမှမရှိဘူး။တိတ်ပြီးတော့မင်မရမရှိဘူးလို့ကျွန်တော်လည်းမြင်ပါတယ်။အဲ့တော့တရုတ်ပြည်ကိုဘယ်လိုဆက်ဆံမလဲ။တရုတ်ရဲ့ဩစာစွမ်းမှုကိုပေးမလား။ Trump ပြောခဲ့တယ်လို့ပဲသူ့ရဲ့ပြည်အရေးကိုသူပြန်ကြည့်မယ်။အမေရိကန်ရဲ့ရည်ရွယ်မှုနဲ့မူတည်ပြီးပေါ့မထွက်အောင်သူ့နိုင်ငံကိုပြန်ဆွဲခေါ်ခေါ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မကြခင်ကာလမှာဖိလစ်ပိန်းတော်မှာတရုတ်ဘက်ကကိုပြန်ယူသွားတဲ့အခြေအနေမျိုးတွေကြုံရရှိပါတယ်။နောက်ဒီမှာဆိုလို့ရှိရင်ရှေ့တော်အာရှတွေမှာဗီယက်နမ်ဆိုလို့ရှိရင်ကွန်မြူနစ်နိုင်ငံဖြစ်ပြီးမယ်လေ။အမေရိကန်ဘက်ကိုအများကြီးယူထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့အဲ့ဒီဟာနဲ့ပတ်သက်သူဘလို့သဘောထားမလဲ။တရုတ်ပြည်ပေါ်မှာဘလို့သဘောထားမလဲ။တရုတ်နဲ့ဆက်ဆံရေးပေါ်မှာထားရှိတဲ့သဘောထားပေါ်မူတည်ပြီးမြန်မာနိုင်ငံရဲ့အခြေအနေကတုံ့တက်ဆုံးဖြတ်ရလိမ့်မယ်လို့ကျွန်တော်တို့အဲ့တိုင်ပဲညင်တယ်။အခုချိန်မှာတုံ့တက်ဖို့အရန်ခက်ခဲပါတယ်။ဆိုလို့ဆိုလို့လည်းဖြစ်ပါတယ်။
ဟုတ်ပါတယ်ရပိုင်းနဲ့ရှိသေးရဆိုတော့လေအဲကျမတို့ရဲ့သောတာရှင်တူဦးဖြစ်တဲ့မမဦးဆိုပြီးတော့မြန်မာပြည်ကနေအများအားစာရေးရေးပေးနေတဲ့သောတာရှင်တယောက်ကပြောထားတာလေးရှိပါတယ်သူဝင်ပြီးတော့ဆွေးနွေးပြကြည့်တယ်အဲ့တော့စာနဲ့ပဲသူကပို့ထားတော့ကျမဖတ်ပြပေးပါမယ်အခုတက်လာတဲ့သမ္မတပြည်ဒေါ်နယ်ထရမ့်ဟာမြန်မာပြည်နဲ့မှအစိမ့်သက်သက်ဆက်ဆံရေးရှိနေတာမဟုတ်ပါဘူးတဲ့အမေရိကန်ပြည်သူတွေနဲ့ကြားမှာတောင်းမှနိုင်ငံရေးမှာအစိမ့်သက်သက်ဖြစ်နေတဲ့သူတယောက်ပါတဲ့သူဘာသာရွေးကောက်ပွဲအနိုင်ရအောင်ဘာတွေပဲပြောဆိုစည်းရုံးသွားသွားသူ့ကိုသမ္မတလောင်းအဖြစ်ရွေးချယ်ပေးလိုက်တဲ့ Republican Party ကိုတော့အရင်ကြီးထော်လော်ကန့်လို့လုပ်လို့ရနိုင်မယ်မထင်ပါဘူးတဲ့တကယ်တော့မြန်မာပြည်ရင်းနဲ့ပတ်သက်လာရင် Republican သမ္မတတွေက Democrat တွေတောင်းမှပြတ်သားစွာအားပေးဆောင်ရွက်ခဲ့တာမလွဲမသွေပါပဲတဲ့တခြားအခြေအနေတစ်ခုကကမ္ဘာအရှေ့ပြားမှာဖိလစ်ပိုင်ကဒူတာတေးလို့ American နဲ့အဆက်အသွယ်ဖြတ်မဲ့ဘာညာကွိကွာပြောနေတဲ့သမ္မတမျိုးကလည်းပေါ်နေတဲ့အချိန်မို့လို့အခုအစ်စ်တက်လာမဲ့သမ္မတ Donald Trump အစိုးရအနေနဲ့မြန်မာဒီမိုကရေစီရေးကိုအစင်လာမပြတ်အားပေးနေအောင်အားပေးနေရအောင်ပဲလို့ပဲမြင်ပါတယ်လို့သူကရည်ထားပါတယ်ရှင်။ဟုတ်ကျမတို့တောတာရှင်တွေကမေးဖို့လေတိုင်းပေါ်မှာရောက်နေတာရှိပါတယ်။ဒေါခင်ဆန်းတွေဖို့ဝင်းမျိုးကရှိပါလားရှင်
။ဟုတ်ကဲ့ရှိပါတယ်ရှင်။
ဟုတ်ကဲ့ဗာမားဝင်ရောက်ဆွေးနွေးကြတာပါလဲရှင်
။ဟောဟုတ်ကဲ့ကျမတို့မာရီနဲ့ပတ်သက်လို့ကတော့ trend ကိုကျမလုံးဝစိတ်မပူပါဘူး။ဘာဖြစ်လဲဆိုလို့ရှိရင်အခုသူဒီ American မှာ Republican Party ဟာမြန်မာနိုင်ငံနဲ့ပတ်သက်လာလို့ရှိရင် Democracy ကို1996လောက်တည်းကစပြီးတော့ဒီတိုင်းလို့အိန္ဒိယနဲ့ဇက်ကဒေါ်လာရေးဖွဲ့စည်းကိုအမျိုးမျိုး၆ဖွဲ့ခဲ့တယ်။အဲ့ဒါနိုင်ငံရေးရတဲ့၆ဖွဲ့ခဲ့တယ်၊စုတော်မှလည်း၆ဖွဲ့ခဲ့တယ်။ဒီဆန်ရှင်ကြီးကိစ္စရိုးတွေတို့ကလည်းဥဆောင်ရလို့ခဲ့တာဖြစ်တဲ့ကြောင့်မလို့မြန်မာပြည်တစ်ခုကျမမပူပါဘူး။တို့တွေဟာတက်လာကြအခုဆိုလို့ရှိရင်လည်းရှိတာဒီဒေါ်လာထရန့်ကနေပြီးတော့ဆိုရတယ်မှာပါဝင်မဲ့သူတွေစတဲ့မှာဆိုလို့ရှိရင်ခမန်းအေးကြတာပေါ့နော်။ခမန်းကြတာဆိုလို့ရှိရင်နူကရိန်းကွင်းရှစ်ပါမယ်။ဒီတပ်ပြေကပါဒီနဲ့ပတ်သက်ပြီးတော့ဂျူလီယာပါမယ်၊လူကရိန်းရှစ်တို့ပါဝင်မယ်ဆိုရင်ဒီအစိုးရဖွဲ့ရမှာဆိုရင်တို့ကမြန်မာအရေးကိုထဲထဲဝင်ပါဝင်ပြီးတော့အနှစ်ပေါင်းများစွာလုပ်လာတာကြောင့်ပိုတော့ကူညီရနိုင်ပါတယ်။နောက်ပြီးတော့တစ်ချက်က သူတို့ဒီရဲ့တင်းကိုရနိုင်တာကမြန်မာပြည်ရာနီးကပ်ကပ်ပဲမြန်မာနိုင်ငံမှာရှိရရပထဝီနေသားရတော်မြန်မာနိုင်ငံကအားပါချက်ရှိရဒါကြောင့်ဖနက်ထရန်အနေနဲ့သမရအနေနဲ့တော်ရမြန်မာနိုင်ငံကိုတရားဝင်သမရကထလာဆွဲရောက်ပြီးွားရဲ့အခါကြလို့ရှိရင်ခဲတဲ့ဝင်ပါဝင်ပြီးတော့လောက်လာလေမတို့ကျမတို့ယုံကြည်ရဲ့နောက်တစ်ခုကကျတော့စီးပွားရေးပေါ့နော်အမေရိကန်နိုင်ငံရဲ့စီးပွားရေးမှာဆိုလို့ရှိရင်ဒီအခုလက်ရှိချိန်လေးကဟိုတက်တူရီကိစ္စပဲတစ်ခုကိုစတီးထုတ်ရတာပဲကြည့်အခုကိုယ်ရူဘာဂျီနီယာရူဝက်ဘာဂျီနီယာရူလာလူရှိုင်းချင်းတို့ဘီချကန်တို့အားလုံးကစိတ်ယုံနေအခုတခါထပ်ပြီးတော့ကိုယ်လည်းပဲပေးနေကြတယ်ရောမလို့မက္ဆီကိုနိုင်ငံလေးအဲ့တော့ကျွန်တော်တို့ရွက်ကလုံနေကြတဲ့စစ်ချုပ်ရေးလေးအကုန်လုံးကဘီချကန်ဘက်ကိုအဲ့ဒီ sorry မက္ဆီကိုကိုပြောင်းညာတယ်ဆိုတော့အလုံးသမားတွေအားလုံးလုံးလည်းပဲဖြစ်တယ်ခတိရေတွေတရုတ်ကိုမရှင်းရတဲ့တော့ကြောင့်မလို့လုံနေအများကြီးတယ်ဒီကိစ္စကြီးအားလုံးကိုဒေါ်နယ်ထရန့်ကအကုန်လုံးပိတ်သိမ်းလိုက်ပြီးတော့ပြန်ပြီးတော့လုပ်ပြီးတော့မြန်မာနိုင်ငံလေးကျွန်တော်တို့အားလုံးအမေရိကန်နိုင်ငံလူနိုင်ငံသားတွေအလုံးပြန်ရအောင်လုပ်ပေးရမယ်လို့ဖြစ်တယ်ဒါကြောင့်မို့နမတူစားပေးရတော့ဟလာအမေရိကန်နိုင်ငံရဲ့ကမ္ဘာပေါ်မှာစီးစီးပွားရေးခြေနေကိုပြောင်းလဲမှုတွေကိုယ်စီရမယ်တိရတာလို့ကြောက်လို့ထင်တယ်။ဒါကြောင့်မျိုးသားကျိုးစီးပွားရေးတက်ကိုနမတူလုပ်ပြီးကျွန်တော်တို့အိရှာမှာရှိတဲ့ကျွန်တော်တို့နိုင်ငံလေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလုပ်ရမယ်လို့ကျွန်တော်ယုံကြည်တယ်
။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်။နောက်ဟိုဆရာဦးတင့်စွေအနေနဲ့ပေါ့နော်။ဟိုတရုတ်နဲ့ဆက်ဆံရေးကဒီအမေရိကန်နဲ့တရုတ်နဲ့ဆက်ဆံရေးကမြန်မာနိုင်ငံကိုရိုက်ခတ်ဖို့အလားအလာရှိတယ်။အရင်တုန်းကတော့ဒီအမေရိကန်ပြည်အောင်စုကအများအားပြောနေတာဒီ balancing ပေါ့နော်။ဒီတရုတ်ရဲ့ဒီဩဇာထမ်းမှုမှုမြန်မာနိုင်ငံမှာတက်ရောက်မှကြောက်ဖြစ်တဲ့အတွက်ကြောင့်မလို့ထိတွေ့ဆက်ဆံပြီးတော့ကိုမြန်မာနိုင်ငံကိုဖေးမှပြီးခေါ်ခဲ့တာပေါ့နော်။အဲ့တော့ဆရာအနေနဲ့အခုအားလုံးဆွေးနွေးတဲ့အတိုင်းပဲဒီတရုတ်ပေါ်မှာဒီဟိုတမရဒီဒေါ်နယ်ထရန့်အနေနဲ့ဘလို့ဟိုဆက်ဆံမလဲပေါ့အခုပဲသူကတရုတ်ကိုသူကတော်တော်လေးဒီဟိုကမ်ပိန်းကာလတစ်လျှောက်လုံးမှာတရုတ်နဲ့ပတ်သက်လာလို့ရှိရင်သူထော်လော်ကန့်လန့်ပြောခဲ့တာတွေများပါတယ်အဲ့တော့ဆရာအနေနဲ့ဘလို့သုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ခင်ဗျအဲဒေါ်နယ်ထရန့်ကတော့ဟိုသူတကူချင်းကတော့ကမ်ပိန်းမှာအဲ့လိုပြောခဲ့တယ်ဒါပေမဲ့လို့ကျွန်တော်တို့သူလာမဲ့၄နှစ်ကိုသူနိုင်ငံရေးကိစ္စဘလို့လုံးမလဲဆိုတဲ့အခါမှာကျွန်တော်တို့အိုဘားမားတက်ခါဇာတော့လို့ကျွန်တော်တို့နည်းနည်းကြည့်လိုက်အောင်အိုဘားမားမှာနိုင်ငံကကိစ္စနိုင်ငံကရေးအတွေ့အကြုံနေတော့ဟာဂျိုးပါတိုင်ကိုဒုတိယသမ္မတရွေးလိုက်ပါတယ်ပထမ၄နှစ်မှာလည်းဟယ်လိုရီကလင်တန်ကိုနိုင်ငံရေးဝန်ထမ်းခဲ့တယ်အခုဒေါ်နယ်ထရမ့်ကအဲ့ဒါကြောင့်ကျွန်တော်တို့အင်ဒီယားနာပြည်နယ်ဂါဗာနာမိုက်ပန်စ်ကိုသူရွေးတယ်လို့ကျွန်တော်ထင်ကြည့်တယ်နိုင်ငံကကိစ္စမှာဒါကြောင့်ဟိုဒေါ်နယ်ထရမ့်ကသူတယောက်တည်းပါပြောသူ့ရဲ့အဖွဲ့ပေါ့နော် team ဆိုတဲ့အဖွဲ့မှာနိုင်ငံရေးအတွေ့အကြုံရှိတယ်အဲ့ဒါ Mike Pence စသည်ပေါ့နော် net language တူကလည်းဟိုနိုင်ငံရေးဖြစ်မလားလို့လာလာရှိတယ်ဟိုတပြေးနေတယ်ဆိုတော့ကဟိုတကယ်တမ်းလက်တွေ့လုပ်တဲ့အခါမှာသူဟာထိမ့်ညိတဲ့အဲတဘောတွေနဲ့သူဆောင်ရွက်မယ်လို့ကျွန်တော်မှတ်ရပါတယ်အဲ့တော့တရုတ်ကလည်းပဲသူတရုတ်ကိုအဲ့လိုပြမှတ်ထားတော့တရုတ်ကလည်းဒီနေ့ငြိမ်းနေပြီးတော့ခံနေပါတော့မဟုတ်ဘူးခင်ဗျတရုတ်ကလည်းအမှန်ကောင်းကြည့်ပြီးတော့အမျိုးမြင်အစီအစီကြည့်တဲ့အခုထိပေါ့လေသူကအဲ့ဒီသူ့ရဲ့ရေစီအစီအစဉ်ဘူဟာကြီးတိုင်းဆောင်ရွက်နေတော့သူကလည်းအဲသူ့အကျိုးစီးပွားကိုသူဆောင်ရွက်မှာပါအဲ့ဒါကြောင့်ကျွန်တော်တို့ကအများကြီးတော့စိုးရင်တော့တိတ်မရှိဘူးလို့ထင်တယ်။ဒါကြောင့်တရုတ်ကလည်းသူလှုပ်ချင်တော့လို့သူလှုပ်လို့ရမှာမဟုတ်တယ်လို့သူ့အဖွဲ့သားတွေကလည်းသူနိုင်ငံအကျိုးစီးဟုတ်မယ်သို့တော်လည်းပဲတရုတ်ကိုထိန်းချုပ်လောက်အောင်ဒီတနည်းအားဖြင့်ဟလာရန်သူပြဲလောက်အောင်ဒီသူလှုပ်လို့ရမှာမဟုတ်တဲ့အတွက်ပြဿနာကြီးကြီးတော့ကျွန်တော်မရှိနိုင်ဘူးသို့တော်လည်းပဲအဲနိုင်ငံတကာကိစ္စဆိုတော့ဒီတိုင်းတစ်ခါတည်းရတော့ဟလာဟိုကောင်းခဲစရာတွေရောဖိတ်ချုပ်စရာတွေတော့ပေါ့အဲ့တော့ချုပ်လိုက်ရင်တော့တရုတ်နဲ့ပတ်သက်ရင်သူ့ policy ကအစ်စ်ဖြစ်လာမယ်သို့တော်လည်းပဲကျွန်တော်တို့အင်းလင်းလဲလဲစူးစူးဝါဖြစ်မယ်လို့တော့ကျွန်တော်မမျှော်မှမဟုတ်ဘူး
ဟုတ်ကဲ့ပါအဲ့တော့ကျမတို့တောသားရှင်တယောက်လေးတိုင်းပေါ်မှာရှိနေပါပြီကိုငင်းချမ်းကိုငင်းချမ်းရှင်မင်္ဂလာပါဟုတ်ကဲ့ကိုငင်းချမ်းပါမေးချင်ပါလေရှင်ပါဆွေးနွေးချင်ပါလေ
ဟာကျွန်တော်အနေနဲ့ကတော့ကျွန်တော်ဒေါ်နယ်ထရိတ်တက်လာတဲ့အတွက်မြန်မာပြည်ကအရန်ကောင်းပါလို့ထင်ပါတယ်ခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဟိုဟယ်လီကလင်နာဟိုရီပါဘလစ်ကန်တက်လာပြီဆိုရင်ကျွန်တော်တို့ကမြန်မာလူမျိုးတွေကမျှော်လင့်ချက်တွေထားတတ်တယ်ခင်ဗျကျွန်တော်တို့ဟိုဟာပေါ့နိုင်ငံတော်အတိုင်းအမြန်တော်အောင်စားစုကြီးနဲ့ရင်းနှီးတယ်ဆိုပြီးတော့ကျွန်တော်တို့မြန်မာပြည်အတွက်ဗာကြည့်မလဲနော်လင်းချက်တွေနဲ့ထားခဲ့တယ်ခင်ဗျခုသာမြန်မာစကားပုံလိုပေါ့ဟိုကိုလုံးမကိုစားလို့ဖြစ်ရဆိုတော့အဲ့တော့သူ့အနေနဲ့ကျွန်တော်တို့မြန်မာပြည်ရေးကိုတမန်တော့ပဲဆက်ဆံမယ်လို့ထင်ပါတယ်ခင်ဗျကျွန်တော်စိတ်ထင်ပေါ့နောက်အဲ့ဒါကြောင့်ကျွန်တော်သူ့နိုင်ငံရေးအတွက်သူ့ရဲ့စီးပွားရေးအတွက်ပဲသူကဦးစားပေးပြီးတော့လုပ်မယ်လို့ပြောပါတယ်ခင်ဗျသူရွေးကောက်ပဲမဲဆွယ်တုန်းကလည်းအဲ့တော့ကျွန်တော်တို့မြန်မာပြည်တို့ကတော့ဟိုတရုတ်ခုနကဟိုအကိုတရုတ်ဆွေးနွေးသွားလို့ပေါ့တေယုတ်စီဝါရေးပေါ်မှာမူတည်ပြီးတော့ကျွန်တော်တို့မြန်မာပြည်ကိုလှည့်မယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူး
တင်ပါတယ်ခင်ဗျာကျွန်တော်ဒီမှာယူချက်ကတော့အရန်ကောင်းပါတယ
်ဟုတ်ကဲ့ပါဒီ
မှာကိုလဲရမှာပေါ့အဲ့မှာဟိုဟိုဟိုပါပေါ့ဒီပါဟိုဒီမိုကရက်တစ်နိုင်သွားခဲ့ရင်တော့ကျွန်တော်တို့ကမျှော်လင့်ချက်တွေနဲ့အာဘာရမလဲဘာရမလဲဆိုပြီးတော့မျှော်လင့်ချက်တွေနဲ့ထားတာပြီးတော့အသက်ရှင်ရအောင်မယ်ဟုတ်တာရီပါဘလန်တို့ဘာမှမျှော်လင့်စရာမရှိတဲ့အတွက်ကိုလုံးမကိုရမှာကိုနိုင်ငံကောင်းမှုဆိုကိုပါကိုလုံးမပဲရတော့မယ်ဆိုတာအသေးပဲရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုကြီးဆိုင်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့အမေရိကန်ပြည်အောင်စုကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုတန်ဖိုးထားတဲ့နိုင်ငံဆိုတဲ့ခါကျတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးမှာမြန်မာအပါအဝင်ပေါ့နော်အမြဲတမ်းဒီမိုကရေစီရေးကိုအားပေးထောက်ခံနေမယ်လို့ကျွန်မယူဆပါတယ်ရှင်နောက်သောထရှင်တယောက်ကတော့ဝမ်ဒွိမျိုးကကိုချင်းမြင့်မှာနေကောင်းပါလားရှင
်ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျွန်တော်တို့ဟိုနားလေတော့အချင်းချင်းယူဆလောက်တော့ဆရာမရဲ့ကျွန်တော်တို့နိုင်ငံလေးလေဒီမိုကရေစီထွန်းတက်စနိုင်ငံကိုလေပြီးခဲ့တဲ့အိုဘားမားကလည်းကျွန်တော်တို့နိုင်ငံရေးအရာကျွန်တော်ဒီမိုကရေစီရေးအရာစီးပွားရေးအရာကိုကျွန်တော်တို့ဟိုကျွန်တော်တို့နိုင်ငံအတွက်ကိုဒီမိုကရေစီကိုလမ်းပွင့်ပေးခဲ့တယ်အဲစုပိတံပိလုပ်ပေးခဲ့တယ်ကျွန်တော်အကောင့်တကူဥတည်ခဲ့တယ်ပေါ့အခုကျတော့ဒေါ်နယ်ဆန်ဆိုတော့ကျွန်တော်တို့ကတော့လည်းနည်းစိုးရိမ်နေဘာလို့လဲဆိုတော့သူကမဲဆယ်ပွဲကာလမှာပဲလေသူ့ရဲ့ပြည်သူလူထုကိုအဓိကထားပြီးတော့သူကဆွဲတဲ့အခါကျတော့သူဆွဲတဲ့နေရာမှာလည်းသူ့ရဲ့မျိုးသားကျူးစီးပွားအနေနဲ့ဟိုစီးပွားရေးကိုအဓိကဆောင်ပေးပြီးတော့လုပ်ခဲ့တယ်ကျွန်တော်ကဘာလွှမ်းကြုံပြီးတော့ဒီလူကြီးရေးရာတွေမှာသူတိတ်အာမပေးဘူးအဲကျတော့သူကဟိုသမရတရားဟာဆရာမရဲ့ဟိုကျွန်တော်တို့သူပေးခဲ့တဲ့ဂရုတော့ကျွန်တော်ရာဂိုင်းလုံးများတော့အကောင့်တွေပေါ်ကြမှာကြည့်လို့ကျွန်တော်ထင်တယ်လေအဲကျတော့အဲ့ဒီပုံစံမျိုးဆိုရင်ကျွန်တော်တို့နိုင်ငံအတွက်ဒီမိုကရေစီရေးရာမှာရောစီးပွားရေးရာမှာရောအခုညာဥပမာတက်တော့ကျွန်တော်ရော့သွားလိမ့်မယ်လို့ကျွန်တော်ဆိုရည်မိပါတယ်ခင်ဗျာဒါပါပဲခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ကိုအောင်သူညီအစ်ကိုတွေရောဘယ်လိုသုံးသပ်လို့ရပါလဲရှင်ဥမာဆိုရင်ခုနကဒီဟိုဥချင်းချင်းဆိုရင်နာဒီဟိုဥစားဒေါ်နယ်ထရမ့်ကဒီမြန်မာပါဝင်ပေါ်တခြားနိုင်ငံတွေသိစိတ်ဝင်စားပြည်တွင်းရေးကိုပဲဆောင်ပေးနေတယ်ဆိုတဲ့ခါကြတော့မြန်မာနိုင်ငံအပေါ်မှာဟိုပေးနေတဲ့အကူအညီတွေဘာတွေပေါ့နော်ရော့သွားမယ်လို့သူစိတ်ထဲမှာထင်နေပါတယ်ကိုအောင်သူညီရဲ့အတွေ့အကြုံလေးပေါ့အခြေခံပြီးတော့ဟိုနည်းနည်းလေးဆွေးနွေးပြပါအောင်ရှင
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့အထူးသဖြင့်ပေါ့နော်အမေရိကန်ကသူ့ပြည်တွင်းရေးပဲဦးစားပေးမယ်နောက်ပြည်ပမှာရှိနေတဲ့သူ့ရဲ့ဝန်ထုပ်ဝန်ပိုးတွေလျှော့မယ်ဆိုရင်တော့ရေဘူးရပြောမယ်ဆိုရင်ကျွန်တော်တို့ခုနပြောတဲ့နိုင်ငံတကာဒီမိုကရေစီရေးလူ့ခွင့်ရေးဒီလိုအကူအညီတွေရော့သွားဖို့အကြောင်းရှိပါတယ်အဲ့တော့နောက်အရေးကြီးတဲ့တစ်ချက်ကတော့ဒီမနေ့ပဲကျွန်တော်ဒီ South China Morning Post တင်လာမှာတွေ့ပါတယ်အဲ့ဒါကဘာလဲဆိုတော့ဒီအခုဒီ Donald Trump ရဲ့အဖွဲ့တော်ပါတယ်အကြံပေးတယောက်ပေါ့အရင်တုန်းက CIA ကျွန်တော်ကြေးမှုဟောင်းပါဆိုတော့သူ့နဲ့အင်တာဗျူးရတဲ့ခါမှာသူကဘာပြောလဲဆိုတော့ဒီတစ်ချိန်ကပြည်နိုင်ငံကဥဆောင်တဲ့ဒီအခြေခံအဆောက်အုံတွေဆောက်လုပ်ရင်းနဲ့ပတ်သက်တဲ့ဘဏ်ပေါ့နော်ဒီ AIIB ကိစ္စကိုဥပမာတော့ကန့်ကွက်ခဲ့တယ်ဒါကမဟာဗျူဟာအမှားပါအဲ့တော့ဒီအခုလက်ရှိသမ္မတအဖြစ်လက်ထက်မှာပြန်ပြင်မယ်ဆိုတော့ဒီဆွေးနွေးချက်တွေရှိပါတယ်ဆိုတော့အဲ့ဒါအပြင်မှာတစ်ဖက်ကလည်းဒီ Donald Trump မှာဒါစီးပွားရေးသမားပါပေါ့လေအဲ့တော့အဲ့ဒါနဲ့ပတ်သက်လို့တရုတ်ပြည်နဲ့ပတ်သက်လို့ဒါဒီမှာအချင်းချင်းသိမြသွားအောင်လုပ်မယ်ဆိုတော့ကိစ္စမျိုးတွေရှိပါတယ်အဲ့တော့ကျွန်တော်ယူဆချက်ကတော့တရုတ်ပြည်ကကျွန်တော်တို့ဒေသထဲမှာပူအင်အားကြီးထွားလာနိုင်တဲ့အနေအထားရှိပါတယ်နောက်တစ်ခုကခုနကျွန်တော်ဆွေးနွေးတဲ့ TPP ကိစ္စပါအဲ့ဒါကအရေးကြီးလာတော့အထူးသဖြင့်ဂျပန်နိုင်ငံရဲ့ဒီအခုဝန်ကြီးချုပ်အိုဘေးရဲ့ဒီစီးပွားရေးအစီအစဉ်တစ်ခုလုံးကဒီခုန TPP ပေါ့နော်ဒီ Pacific ဖြတ်ကျော်ဒီမဟာမိတ်အဖွဲ့ကိုအခြေခံပြီးတော့ဆွဲထားတဲ့ဟာပါအဲ့တော့ဂျပန်ကလည်းကျွန်တော်တို့နိုင်ငံကိုအခုအကူအညီပေးဖို့ 8.3 ဘီလီယံပေါ့နော်ဒေါ်အောင်ဆန်းစုကြည်သွားတော့ကတိပေးလာပါတယ်တကယ်လို့သာဒီ TPP ကိစ္စပြတ်သွားတယ်ဆိုလို့ရှိရင်တော့ဒီခုနဂျပန်ရဲ့အကူအညီတွေကိစ္စတွေကဒါထိခိုက်စရာအကြောင်းရှိလာနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲကိုမြအေးအခုဒီဒေါ်နယ်ထရမ့်ဟိုတက်လာတဲ့အခါမှာသူကဒီဘာသာကြားတွေလူမျိုးရေးခွဲခြားတဲ့စကားတွေဟိုသူအရင်တော့ပြောခဲ့ရပေါ့နော်ပြောခဲ့ပြီးတော့သူကဒီအထူးသဖြင့်ဒီအကြမ်းဖက်သမားတွေကိုသူနှိမ်နှင်းမယ်လို့ပြောခဲ့တယ်အဲ့ခါကျတော့ဟိုမြန်မာပြည်တွေကလူတချို့ကြအဆွန်းရောက်တဲ့လူတချို့တွေကလည်းဘာလဲဆိုဟာသမရာကြီးဟိုဒေါ်နယ်ထရမ့်တက်လာတာကြိုးဆိုတယ်ဆိုပြီးတော့ဝိုင်းပြောကြပါတယ်အဲ့တော့မြန်မာနိုင်ငံမှာပေါ့လေဒီလိုမျိုးလူမျိုးရေးခွဲခြားမှုတွေရှိတယ်ဘာသာရေးခွဲခြားမှုတွေရှိတယ်အမုန်းတရားပြန့်ပွဲအောင်မလုပ်နိုင်တဲ့လူတွေရှိတယ်အဲ့လိုလူတွေနဲ့ပတ်သက်လာရင်အမေရိကန်ပြည်အောင်စုကအမြဲတမ်းဦးစားပေးပြီးတော့အမြဲတမ်းထောက်ပြဝေဖန်ခဲ့တယ်ပြီးတော့လည်းဒါတွေမဖြစ်အောင်ဆိုပြီးအမြဲတမ်းအားပေးခဲ့တယ်ပေါ့လေအဲ့တော့ဒီဒေါ်နယ်ထရမ့်လက်ထက်မှာဒါမျိုးဟိုမရှိတော့ဘူးပေါ့ဒါမျိုးတွေဟိုရှိမှာမဟုတ်တော့ဘူးဆိုပြီးတော့ဟိုတလွဲစပင်းကောင်းနေတဲ့လူတွေရှိပါတယ်အဲ့တော့ကိုမြာကြီးအနေနဲ့ရောဘယ်လိုသုံးသပ်လို့ရပါလဲရှင်
ကျွန်တော်အမေရိကန်မျိုးသားရဲ့အကျိုးစီးပွားကိုယ်တိုင်ဒီပြင်ဒီမိုကရေစီနဲ့လူ့အခွင့်အရေးလို့ကျွန်တော်အဲ့လိုမြင်တယ်ဗျ။သူကဒေါ်နယ်ထရမ့်ကပြောတာတယ်ရီဇင်နဲ့လူမျိုးရေးခွဲခြားမှုနဲ့တွဲလို့မရဘူးဗျ။ကျွန်တော်နားလေတာ။တယ်ရီဇင်ကတော့ကျွန်တော်တို့ချိုးနေရမှာပဲ။တယ်ရီဇင်ကိုတော့ကျွန်တော်အမြင့်ချက်ကြီးဆိုတာဖြေရှင်းဟိုအခြေမောရမှာပဲတအားလက်ခံတယ်။သူတို့တယ်ရီဇင်နဲ့ဘာသာတစ်ခုတယ်ရီဇင်နဲ့လူမျိုးတစ်ခုတော့တွဲလို့မရဘူးဗျ။အဲ့တော့ American Ruda Josie Wakurai Dibin, Dimu Grisina Luku Yichabare. American Oda, Joyo, Teopawa, Gido, Donald Trump, Quint Dulame, Solution, Dutia Gabasima Dining, Hitler, England, Sassanabon, and New York Chabare. The Loki American in our Lucian Yene. And I don't know, General, new to American Josie Wau, Shishuia, Siwaya Shishuia, Man, and Nangaya Oza, Gitwa Anna, Gavama Oza Anna, Tentian Namuale, American Josie Wawaya. Donald Trump, you do it, Dosigamu. I jump at Waralo, came in our admitted Chimunal, General Rukuran, agree, the volley to it. Dao Moody to Mukwaja Moody, Paris, Rehara, Genoa, Dia, who Detroit, and our Trump, and Ludai, what he should do. American Kuran even lay to Mutukuba, the Kunati Toka and Nangamamota, but Lulu, Ludai is a Shimalunga. So our tower, that I get to know, who let's take you or Shiva, Valley, or Lulushin, Dom, Solution, or American, and Yuba, Juicy Waku, and Tibetan, Namateka, American, Juicy Wapchete, Namaneka, Imatama, Kaimari Constitution, Shire, Imatama, Common Institution, Shire. I name and the Nangan, you are, the Lusabe, Loma, Tisha, Nuru, Peroma, Loma, Dilu, Mesa, Nicola, Jorale, Chiba, allow his Sura, join Machu, which on Yene.
โอเคครับคุณยายเจื้อสุดเต็มมาเลยโอเคครับเอ่อเสี่ยวตี้สุยโดนัลด์ทรัมป์อนีเนี่ยปะเนาะตู่อลูเนี่ยอกลงอ่ะมีนาดูตู่อ่ะลูမျိုးเยคွဲจ้าได้ลูเตี่ยวဖြစ်တယ်မျိုးသမီးတွေကိုနှိမ့်ချဆက်ဆံတယ်ดูခွင့်ရေးကိုမလေးစားဘူးသူထင်အားဆိုင်တဲ့ပုံကိုတယောက်ဖြစ်နေမြင်နေပါတယ်အဲ့လိုထင်အားဆိုင်တဲ့ပုံကိုတယောက်အနေနဲ့ဒီညီမနိုင်ငံလိုနိုင်ငံငယ်ကလေးတစ်ခုအပေါ်မှာပေါ့လေဒီလူခွင့်
မြင်နေကြတယ်လို့သူပြောခဲ့ဆိုခဲ့တာပါပဲ။နောက်လက်တွေ့လောက်တဲ့အခါမှာလာမယ့်လေးနှစ်မှာတော့ကျွန်တော်ခုနဆွေးနွေးသလိုဟိုဟိုမိုက်ပန့်စ်ပဲဥပမာပေးပါမယ်။မိုက်ပန့်စ်ဟာဒီအင်ဒီယားနာပြည်နယ်ကဗာနာသူအောင်မြင်တဲ့ကဗာနာတယောက်ပါ။နောက်တစ်ခါဒီမှာဗမာလူမျိုးဗမာပြည်ပေါ့နော်လာတဲ့လူတထောင်ကျော်ပါတယ်အဲ့တော့သူကဗမာလူမျိုးတွေနဲ့ရင်းနှီးပြီးသားပုဂ္ဂိုလ်ဖြစ်တော့ကဗမာနိုင်ငံရဲ့အကျိုးစီးပွားဗမာလူမျိုးတွေရဲ့အကျိုးစီးပွားကိုမေ့ထားစရာအကြောင်းမရှိဘူးလို့ကျွန်တော်အများကြီးမစိုးရိမ်ပါဘူးနောက်ဟုတ်တော့ခင်ဇုံဝန်ခွန်ဆွေးနွေးသွားတယ်ဗမာပြည်မှာအဲ့လိုမျိုးပေါ့နော်ဒေါ်နယ်ထရန့်တက်လာလို့အစိုးရကိစ္စတွေကလက်ကမောင်းခတ်တယ်ဆိုတာတော့ဒါတော့ကျွန်တော်တော့မဖြစ်သင့်ဘူးလို့ယူဆပါတယ်အနေကြီးပါတယ်ဒါတိုင်ပြန်နေရောနောက်တစ်ခါစကြပါတော့အနေကြီးတဲ့အတွက်ဒါတွေမဖြစ်သင့်ဘူးတော့ဘူးလေအဲ့ဒါတွေကအကိုရစီဟာကောင်းဆောင်တယောက်လို့ကျွန်တော်မမြင်ပါဘူ
းနောက်ဆုံးအပိတ်လေးနေအနေနဲ့ပေါ့နော်ကိုမြာကြီးအနေနဲ့ဒီဒေါ်နယ်ထရန့်တမရတက်လာတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဆက်ဆံမှုလေးရောဘယ်လိုသုံးသပ်လို့ရပါလဲရှင်
ကျွန်တော်ကကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားကိုကြည့်တဲ့အခါမှာကျွန်တော်တို့နိုင်ငံနိုင်ငံငယ်လေးဖြစ်တဲ့အတွက်နိုင်ငံကြီးကြီးရဲ့ကစားကွက်တွေရဲ့အောက်မှာကျွန်တော်တို့ကနေရတာပါတို့တော့ကျွန်တော်တို့ရဲ့အမျိုးသားရေးအမြင်နဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားတဲ့ကျွန်တော်တို့ရဲ့နိုင်ငံခြားရေး policy ကိုချင့်ချိန်စဉ်းစားပြီးတော့မှခိုင်ခိုင်မာမာရက်တစ်ချက်တစ်ခုလိုကန့်ဆွဲထားတင်တယ်လို့ကျွန်တော်မြင်တယ်ဒေါ်နယ်ထရန့်တက်လာရင်ဘာဖြစ်မလဲကလင်တန်တက်လာရင်ဘာဖြစ်မလဲဆိုတာတဲ့ကလစ်တန်တက်လာရင်ငါတို့ဘလို့ရက်တည်မလဲဆိုတာကျွန်တော်ကြိုးစင်စားရမှာဒေါ်နယ်ထရန့်တက်လာရင်ဘလို့ရက်တည်မလဲဆိုတာကျွန်တော်ကြိုးစင်စားရမှာလို့မြင်တယ်အဲ့လိုကျွန်တော်တို့ကကြိုးတည်ပြင်ဆင်မှုမရှိဘဲနဲ့နိုင်ငံတကာကိုလှည့်ပြီးညှော်နေတဲ့မူဝါဒအောက်မှာပဲကျွန်တော်တို့ဆက်သွားလို့မရဘူးလို့ကျွန်တော်မြင်ပါတယ
်အဲ့ဒါ
ကြောင့်မစနောနိုင်ငံတကယ်တူးတက်စီကျဲဆိုရှင်တော့ကျွန်တော်တို့ကိုကျွန်တော်တို့ရက်တည်နေအောင်ကြိုးစားပါလို့ပဲပြောချင်ပါတယ်တလောက်ပါပဲဗ
ျဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အချိန်လေးကုန်သွားပြီမို့ပါဝင်ဆွေးနွေးပေးရတဲ့ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ရှင်လန်းချမ်းသာကြပါစေ Thank you.